တစ်ဖက်မှာနောက်တက်လာမဲ့အစိုးရသိအပေါ်တောင်သူတွေရဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာပါ။မကြာခင်တက်လာမဲ့ဒေါ်အောင်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲဆွယ်စည်းရုံးခဲ့စဉ်ကသူတို့အစိုးရဖြစ်လာရင်ပြောင်းလဲမှုတချို့လုပ်ပေးမယ်ဆိုတဲ့အာမခံချက်တွေတောင်သူတွေကိုပေးထားတာရှိပါတယ်။ဒါကြောင့်လေတောင်သူတွေကမြေသိမ်းရသိမ်းပြဿနာတွေလေယာမြေဥပဒေတွေအစွမ်းအသက်တက်လာရင်လုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ချက်တွေထားနေကြပါတယ်။လက်ရှိအာဏာရပါတီကလည်းပြောဆိုထားတဲ့အတိုင်းတောင်သူတွေကိုဖြည့်ဆည်းပေးလိမ့်မယ်လို့တွေးထားကြပါတယ်။အဲ့ဒီတည်းကလေယာမြေတွေသိမ်းဆည်းခံထားရတဲ့တောင်သူတွေကအစွမ်းအသက်အနေနဲ့လေယာမြေတွေပြန်လည်ရရှိဖို့အတွက်အဓိကထားပြန်လည်ဖော်ဆောင်ပေးလိမ့်မယ်လို့မျှော်လင့်ကြပါတယ်။သိမ်းဆည်းခံနေမှာပါတဲ့တောင်သူအများစုကတော့လက်တလောတိုင်းပြည်ကချက်ချင်းပဲပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်ချက်ပုံစံမျိုးဖြစ်နေတာကလည်းထဲသွင်းစဉ်းစားရမယ့်ကိစ္စလို့ဖြစ်နေပါတယ်။ဒါအပြင်လွတ်လပ်စွာလေယာမြေစီမံပိုင်ခွင့်လုပ်ငန်းခွင့်မှာလေယာလုတ်သားရှာမမှုကြောင့်အစိမ့်မြင့်စက္ကရိယာတွေလိုအပ်မှုရိတ်သိမ်းပြီးလေယာထွက်ကုန်တွေကိုအလွယ်တကူတည်ယူနိုင်အောင်ကုန်ထုတ်လန်းတွေရေကြီးနှင်းမြုပ်မှုကကာကွယ်နိုင်အောင်ရေနှုတ်မြောင်းတွေစတဲ့လေယာဉ်လုပ်ငန်းခွင်အတွက်အခက်အခဲပြဿနာတွေဖြေရှင်းပေးနိုင်တဲ့လေယာဉ်မြေအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့မျှော်လင့်သူတွေလည်းရှိနေပါတယ်။အစိုးရအသည့်ဖြစ်လာမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်သူတွေလေယာဉ်မြေပိုင်ဆိုင်ခွင့်မရှိသေးတဲ့ကာလပတ်လုံးနိုင်ငံရဲ့စီးပွားရေးကဘယ်တော့မှမတိုးတက်ဘူး။လေယာမြေကိုအခြေခံပြီးလောက်ကင်စားတောက်နေကြတဲ့80ရာခိုင်နှုန်းရှိနေတဲ့တောင်သူတွေကဆင်းရဲနေမယ်ဆိုရင်တိုင်းပြည်ကဘယ်တော့မှမတိုးတက်နိုင်ဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတာဝန်ယူရမယ်ဆိုရင်တောင်သူတွေလောက်ကင်စားတောက်နေတဲ့လေယာမြေပိုင်ဆိုင်ခွင့်ကိုဥပဒေနဲ့အညီလောက်ဆောင်ပေးမယ်ဆိုတဲ့ရည်မှန်းချက်တွေရှိပါတယ်လို့ပြောကြားခဲ့ပူပါတယ်ဒါကြောင့်လေရန်ကုန်တိုင်းတုံးဝမြို့နယ်ဘိတ်သိက်ကြီးရွာကတောင်သူကိုခင်ထွေးကသူ့ရဲ့မျှော်လင့်ချက်တွေကိုပြောပါတယ်
။တောင်သူကြီးအနေနဲ့နှစ်ပေါင်းညောင်များစွာလှုပ်လာခဲ့တဲ့လေယာဉ်မြေတွေကိုခုချိန်ထိပိုင်ဆိုင်မှုပုံစံခုနှစ်မချပေးသေးတဲ့ကိစ္စတွေရဲ့မြေလွတ်မြေလက်မြေရိုင်းတွေကိုဌာနဆိုင်ရာအသီးသီးနဲ့ကြီးရွာအုပ်ချုပ်ရေးပိုင်းနဲ့ပြီးတော့လွဲသွန်းသားရောင်းထားတာဒီဥပဒေကနိုင်ငံတော်အခွင့်အခမ်းအနားပေးဆောင်ခြင်းမရှိမှတ်ပုံတင်မြတ်တွင်းလာတဲ့မရှိတဲ့မြေလွတ်မြေလက်ကိုရောင်းချခြင်းပေါင်နိုင်ခြင်းငားရမ်းခြင်းလဲလှယ်ခြင်းနိုင်ငံသားပါဝင်သောအဖွဲ့အစည်းများမြေစီးအဖွဲ့အစည်းတို့မှာရောင်းချခြင်းမပြုဝါလို့ဥပဒေမှာပါတယ်။နောက်ဤဥပဒေအခန်း7နှစ်မှာပြထားတဲ့ပုံမှန်19အရပိုင်ဆိုင်မှုပုံစံ9ဒီမြေလွတ်မြေလက်မြေရမ်းကိစ္စရောဘာတစ်ခုမှအပြတ်ပြတ်သားသားမပြေရှင်းဘူး။သူတို့ပြထားတဲ့ဥပဒေကိုသူတို့တာဝန်လည်းမယူတာဝန်လည်းမခံဘူး။လက်ရှိရှိုးကတက်လာရင်တော့ဥပဒေအတိုင်းဆောင်ရွက်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ချက်ကြီးထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတာဝန်ယူရမယ်ဆိုရင်တောင်သူတွေလောက်ကင်စားတောက်နေတဲ့လေယာဉ်မြေပိုင်ဆိုင်ခွင့်ကိုဥပဒေနဲ့အညီလောက်ဆောင်ပေးမယ်ဆိုတဲ့ရည်မှန်းချက်တွေရှိနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒရွေးကောက်ပွဲကြေညာစာတမ်းထဲမှာတောင်သူတွေရဲ့အကျိုးစီးပွားအတွက်ဖော်ပြထားတဲ့မူဝါဒအချို့တွေလည်းတွေ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်လာရင်အာမခံချက်ပေးထားတဲ့အချက်6ချက်ထဲမှာတောင်သူတွေနဲ့ပတ်သက်ပြီးလွတ်လပ်စွာစိုက်ပျိုးပိုင်ခွင့်ကိုအသေးချာအာမခံသလိုဘယ်စဘာမျိုးကိုစိုက်မှရေပေးမယ်ထောက်ပံ့ပေးမယ်လုံးဝမဖြစ်စေရကြောင်းပြောထားတာတွေလည်းရှိနေပါတယ်။နောက်တက်လာမဲ့အစိုးရအပေါ်တောင်သူတွေရဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးဘကိုးတိုင်းဖျားကြီးမျိုးကတောင်သူဦးအောင်ထေးကလည်းထက်မှန်ပြောဆိုသွားပါတယ်။
တကြီးဆိုရလက်ထက်မှာရခိုင်ဆိုရလက်ထက်ကသိမ့်ထားတဲ့သူပဲနေရကော်ရီမှာပတ်ပြီးနေရအငင်းပွားမှုပြန်ဖြည့်ရှင်းမိနေဆိုတော့အားလဲကိုလို့မရဘူးဖြစ်ရှင်းွေဆိုလို့ရှိရင်ဖြစ်လာဆိုရင်ပြန်ဆက်ကြတယ်စက္ကရိယာအနေနဲ့လည်းရေးကြစနစ်ကိုကနှစ်တူအတွင်းပြန်ပေးရရင်လည်းမပြေလေတော့နှစ်ရှိစက္ကရိယာအသစ်တွေလိုအပ်တာနှစ်ရှိရှင်းွေ၄နှစ်တန်းပြီး၃နှစ်တန်းပြီးအဲ့ဒါလိုမျိုးအခုကျွန်တော်တို့ကနေဆုံး၃နှစ်လောက်လိုအပ်တာဒီအစိုးရတက်ကတော့တိုးတက်ကောင်းမှုမှုအတွက်စေတနာရှိရှိလှုပ်ဆောင်ပေးနိုင်လဲမယ်ပေါ်ဝင်ပြီးတယ်လေမလို့ကျွန်တော်ကမျှော်လင့်ပြီးသားဖြစ
်တယ်။ဒါကြောင့်ရွေးကောက်ပွဲလွန်ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအသစ်တက်လာတဲ့အချိန်မှာတောင်သူတွေရဲ့မျှော်လင့်ချက်တွေနဲ့လူရင်ဆန္ဒတွေကိုတရားမျှတစွာဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တောင်သူတွေကစောင့်မျှော်နေပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။